မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့ကြမ်းကြုတ်ရက်စက်မှုတွေကိုကျူးလွန်ခဲ့ကြတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုဟန်တာနိုင်တဲ့အာဏာရှင်နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်မှမရှိတဲ့အတွက်အဲ့ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးသူ့ကိုအပြစ်တင်လို့မရဘူးလို့အမေရိကန်အထက်လွှတ်တော်လူမျိုးစုကောင်းဆောင် Mitch McConnell ကမနေ့အင်္ဂါနေ့မှာပြောပါတယ်။ရှီခန်ပြည်နယ်ရင်းကရိုဟင်ဂျာတွေဟာကြမ်းကြုတ်ရက်စက်မှုတွေနဲ့ရင်ဆိုင်ခဲ့ရတယ်ဆိုတော့တန်လျာမရှိဘူးလို့လည်း Reuters သတင်းထောက်ပြရဲ့အမေကို Mitch McConnell ကဖြေကြားသွားပါတယ်။လူမျိုးရေးကောင်စီမှမနေ့အင်္ဂါနေ့ကကျင်းပခဲ့တဲ့မြန်မာနိုင်ငံဆိုင်ရာတကားဖွင့်ဆွေးနွေးပွဲမှာလည်းရိုဟင်ဂျာအရေးအမေရိကန်နိုင်ငံခြားရေးဌာနကစုံစမ်းစစ်ဆေးရေးမှုတွေရဲ့တွေ့ရှိချက်တွေဟာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဒီဇင်ဘာအတွင်းထုတ်ပြန်ခဲ့တဲ့တွေ့ရှိချက်အစီရင်ခံစာနဲ့ကန့်ညီမှုရှိတယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်တာအမတ်နီကီဟဲလီကပြောပါတယ်။မြန်မာစစ်တပ်ဟာရခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးရုံးလောက်အောင်လူတွေအစုလိုက်ပြုံးလိုက်တပ်ဖြတ်တာတွေမကအုပ်စုလိုက်မတင်းကျင်တာတွေပါကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂကတနင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပြီးတာဝန်ရှိတဲ့မြန်မာအာဏာပိုင်တွေကိုအရေးယူဖို့တောင်းဆိုထားတာပါ။ဒီလိုကြမ်းကြုတ်ရက်ဆက်တဲ့လိုရတဲ့အတွက်တာဝန်ရှိတဲ့မြန်မာအာဏာပိုင်တွေကိုအရေးယူပေးဖို့ကုလသမဂ္ဂဘက်ကဒါပထမဆုံးအတိအလင်းတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့နိုင်ငံတကာကဆူဆွေးနေတဲ့အထိစုခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တာမရှိဘူးလို့ပြောဆိုထားသလိုရိုဟင်ဂျာတွေအုံလုံးကိုလည်းအတိမမပြုပါဘူး။